ကိုကန်တက်ဖွဲ့ရဲ့ဘန်စင်းကိုတရုတ်အစိုးရဘန်တခုကပိတ်လိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာတရုတ်နဲ့မြန်မာဆွေရတို့ကြားနေဆက်ဒေသတည်ငြိမ်အေးချမ်းရေးအတွက်ဆွေးနွေးဆောင်ရွက်တာတွေရဲ့ရလဒ်အဖြစ်မြန်မာဆွေရဘက်ကသုံးသပ်ပါတယ်။တစ်ဆက်တည်းမှာပဲလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ဆုံဆွေးနွေးရေးအတွက်လမ်းဖွင့်ထားကြောင်းကိုလည်းထပ်မံပြောကြားလိုက်ပါတယ်။ဒီအကြောင်းပြည်စုံကို VO မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေသလောက်ကိုင်မြို့အနီးမှာတရင်နှစ်ပတ်ကျော်ကြာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲ MNDAA ကကိုကန်လက်နက်ကိုင်တပ်ဖွဲ့ရဲ့ရံပုံငွေလက်ခံရဘတ်စင်းတစ်ခုကိုတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်ကပိတ်လိုက်တာဖြစ်ပါတယ်။ဒီလိုကိုကန်တပ်ဖွဲ့ရဲ့ဘတ်စင်းပိတ်လိုက်တာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်အဖြစ်နိုင်ငံတော်သမ္မတရုံးရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောပါတယ
်။တရုတ်စီစဉ်ပွဲတွေရဲ့ရလဒ်တာမကဘူးကျွန်တော်တို့ထူးထူးလို့ပေါ့နော်နှစ်နိုင်ငံကြားမှာအကြောင်းပြုရှိရှိတယ်လို့မြန်မာမှာရှိတဲ့တရုတ်တမန်ကြီးတရုတ်မှာရှိတဲ့မြန်မာတမန်ကြီးနောက်ဆုံးဘုဘဒီပဲတရုတ်ဆက်ပြီးတော့ပြောဆိုတာရှိပါတယ်ဒါရဲ့အကျိုးရလဒ်လို့ပြောလို့ရပါဘူးအခုဒီတိုက်ပွဲတွေဖြစ်တဲ့အခါမှာနောက်ကြရနေတော့ပတ်မှုကွန်မြူနီတွေရှိနေတယ်ဒီပတ်မှုကွန်မြူနီတွေကတရုတ်ကိုဆိုးရရမှာတော့မဟုတ်ဘူးသူဆိုးရတာဒါမျိုးတွေတော့လက်ခံမှာလည်းမဟုတ်ဘူးသို့တော့အောက်ရှင်မှာပေါ့နော်နှစ်နိုင်ငံမြန်မာဆက်ဆက်တဲ့အကျိုးဟိုဘက်ဒီကညွှန်းနေစွေဆက်ဆက်ပတ်သက်မှုကကြေကြေတန်ရှိနေတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းသူတိကိုဆိုးရရမူဝါဒနဲ့ညီဆောင်ရွက်ပေးဖို့ကျွန်တော်တို့ပြောကြားဆွေးနွေးတာရှိပါတယ
်။ဥဇော်ထေပြောဆိုသွားတဲ့ထဲက 2+2 ဆွေးနွေးပွဲဆိုတာကတော့တရုတ်နဲ့မြန်မာအစိုးရတို့ရဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကြားမှာဖြစ်ပေါ်လာတဲ့ကိစ္စရပ်တွေကိုနှစ်ဖက်ညီနိုင်ဆွေးနွေးကြတဲ့ဆွေးနွေးပွဲတွေကိုခေါ်တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာ MNDAA ကကိုကန်တပ်ဖွဲ့ကတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်မှာဖွင့်ထားတဲ့ငွေစင်းကနေအမေရိကန်ဒေါ်လာ5သိန်းကျော်ရန်ပုံငွေရရှိခဲ့ပါတယ်။အဲ့ဒီရန်ပုံငွေတွေကိုဘဏ်ငွေစင်းမှာဓာတ်ရိုက်အနှံပေးသွင်းတာဒါမှမဟုတ်မိုဘိုင်းငွေပေးစနစ်နှစ်ခုကနေတစ်ဆင့်လူတန်းသူတွေကပေးပို့ခဲ့ကြတာလို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့လက်နက်ကင်တပ်ဖွဲ့တွေကိုတိုက်ခိုက်တာတွေရပ်ဆိုင်းပြီးတွစ်ဆုံဆွေးနွေးအဖြေရှာဖို့အစဉ်တိုက်တွန်းနေကြောင်းလည်းဦးစော်ထေကအခုလိုဆက်ပြောပါတယ
်။နေဆက်ဒေသတည်ငြိမ်ရေးမြန်မာရေးဒီနိုင်ငံလုံးကိုကြိုးစားသွားဖြစ်တယ်။မြန်မာနိုင်ငံတို့ကတော့ဒီဖွဲ့တွေကျွန်တော်တို့နိုင်ငံရေးဖြစ်စဉ်မှာပါဝင်လာဖို့ NRC ဥက္ကဋ္ဌအနေနဲ့ကျွန်တော်တင်ညာချက်မှအနည်းငယ်ဆုံး2019ထုတ်ပြန်ထားပြီးဖြစ်တယ်။ထုတ်ပြန်ထားတဲ့အချက်မှာလည်းဒီမြောက်ပိုင်းမှာလူတို့တိုက်ခိုက်နေမှုတွေအများဆုံးရပ်ဆိုင်းမှုဒီအနေနဲ့သစ္စာဆင်းရဲဖြစ်ရှာတဲ့နိုင်ငံတွေသူတို့လမ်းကြောင်းကိုလိုက်ဖို့ဒီအရရေမကျက်တိုက်တွန်းနေတာဖြစ
်တယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးကိုကန်တပ်ဖွဲ့အပါအဝင်တအန်းပလောင်နဲ့ရခိုင်တပ်ဖွဲ့တွေကိုကန့်တတ်ထားတာတွေကလည်းမြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်မှာအဟန့်အတားတစ်ခုဖြစ်နေပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလည်းကျုပ်မြန်မာနယ်စပ်ဒေသမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒီလ6ရက်နေ့ကစတင်ပြီးတော့လဲကိုကန့်ဒေသမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်။လက်ရှိကိုကန့်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်နယ်စပ်ကုံတွယ်ရေးကိုထိခိုက်ခဲ့တယ်လို့လောက်ကိုင်မျိုးကပြည်သူ3000လောက်ဟာလဲမြို့ကိုစွန့်ခွာပြီးတိမ်းရှောင်နေကြရပါတယ်။လောက်ကိုင်ဒေသတိုက်ပွဲတွေဟာရက်တက်နှစ်ပတ်ကျော်ကြာမြင့်လာခဲ့ပေမဲ့အခုချိန်ထိလဲဆက်လက်ဖြစ်ပွားနေစေရှိကြောင်းလောက်ကင်မျိုးကကုညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေသူတူကပြောပါတယ
်မနေ့ကတော့မနေ့ညတော့သူတို့ညပြီးသူတို့ဟို107နဲ့အဲ့တစ်ဖွဲ့စီကပြစ်တဲ့ပြစ်ကိုပြစ်တယ်ပြစ်တဲ့တန်နေကြတယ်အခုဒီမနေ့ကတော့လက်နဲ့ဒီပြစ်ခတ်တယ်နေတော့ကြားနေရပါဘူးဒီမှာကျွန်တော်တွေ့ရတော့ရွှေစင်ဘက်ကအဲ့ဒီဆိုတာဒီဖွဲ့စီကပြစ်တဲ့ဟာကြားရတယ်နော်ပြောအဲ့မှာတော့တွေ့တယ်ပြစ်တာကြီးတယ်ပြစ်တဲ့ကြားရတယ်ခွေးက
ပြီးခဲ့တဲ့အင်္ဂါနေ့ကတော့တမရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တမတ်တို့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနယ်စပ်ကုံတွယ်ရေးနဲ့ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုဆက်လက်ပူးပေါင်းဆောင်ရွက်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်